မာနိုင်ငံမှာလူမျိုးရုံးတပ်ဖြတ်မှုလို့ရတွေဆက်ပြီးတော့မဖြစ်အောင်တားဆီးရေးကြားပြလိုက်နာလှုပ်ဆောင်ရမယ့်အချက်တွေချမှတ်ဖို့ဂမ်ဘီယာနိုင်ငံရဲ့ရှောက်ထားချက်အပေါ်လာမယ့်ကြာလပတေးနေ့မှာ ICJ အပြည်ပြည်ဆိုင်ရာတရားရုံးကဆုံးဖြတ်ချက်ချမှတ်ဖြစ်တဲ့အတွက်မြန်မာကိုယ်စားလှယ်အဖွဲ့နယ်သာလန်နိုင်ငံကိုထွက်ခွာသွားပါတယ်။တီခီးစင်နဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးဝနာဟန်က VOE ကိုအခုလိုအတည်ပြုပြောဆိုပါတယ်
။ဘောရတော့ကျွန်တော်ဟိုနိုင်ငံတော်တိုင်ပင်ခံရုံးမြင့်ကြီးဦးကျော်တစင်ဦးဆောင်ပြီးသွားတယ်ကျွန်တော်တို့သိရပါတယ်။
ICJ ဘက်ကဆုံးဖြတ်ချက်မကြခင်ရပိုင်းအတွင်းမှာပဲမနေ့ကရဟန်းအရေးနဲ့ပတ်သက်လို့မြန်မာအစိုးရဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကအပြစ်သက်အစိုးရခါစားအချင်းချုပ်ထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်ဖြတ်မှုတွေအိုးအိမ်ဆွန့်ခွာရတဲ့အခြေအနေဖြစ်အောင်လုပ်ခဲ့တာတွေဟာမွတ်စလင်ဒါမှမဟုတ်တခြားလူမျိုးအတိုင်းအဝန်တစ်ခုကိုဖျက်ဆီးဖို့ရည်ရွယ်ချက်နဲ့လုပ်ခဲ့တယ်ဆိုတဲ့အထောက်အထားတစုံတရာမတွေ့ရဘူးလို့အဖွဲ့၄ဦးပါတဲ့ကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ARSA အဖွဲ့ရဲ့တက်ခိုက်ခဲ့တဲ့ဒေတာရင်းလက်နက်ကင်တိုက်ပွဲကာလတစ်လျှောက်မှာမြန်မာတပ်မတော်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကတပ်ဖွဲ့ဝင်တချို့အနေနဲ့အင်အားအလွန်ကျုံတုံးခဲ့တဲ့အတွက်ဆိုးဝါးတဲ့စစ်ရာဇဝတ်မှုတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေပေါ်ပေါက်လာခဲ့ပွဲရှိတဲ့အကြောင်းကိုတော့အချင်းခါစားမှာဖော်ပြထားပါတယ်။